ယူကရိန်းနေနဲ့လမ်းဖြူပြဖို့တတ်တည်အင်အားရှိရမယ်ဆိုပြီးတော့ရုရှားနဲ့စစ်ဆင်နှိမ့်နိုင်ဖို့ဘိုဟမ်မီကြီးဖရန်စစ်ကမှတ်ချက်ပြီးခဲ့တဲ့ပုံမှာယူကရိန်းဘက်ကတုံ့ပြန်ဝေဖန်ပါတယ်။ယူကရိန်းအလံတော်ဟာအဝါရောင်နဲ့အပြာရောင်ဖြစ်ပြီးတော့ဒီအလံနဲ့ပဲရှင်သန်မယ်၊သေဆုံးမယ်၊အောင်ပွဲကိုရယူမယ်။ယူကရိန်းမှာတခြားအလံလွှင့်စရာမရှိဘူးလို့ယူကရိန်းနိုင်ငံရဲ့ဝန်ကြီးဒီမီထရိုကူလီဘာကလူမှုကွန်ရက်ပေါ်မှာတုံ့ပြန်ပြီးတော့ဘယ်တော့မှလက်နက်ချမှာမဟုတ်ဘူးလို့လည်းကြုံဝါပြောဆိုပါတယ်။ဘိုဟမ်မီကြီးအနေနဲ့ကောင်းမွန်တဲ့ဘက်မှာရပ်တည်ပြီးတော့စစ်ဆင်နှိမ့်နိုင်ရေးလို့ခေါ်တဲ့တခြားတစ်ဖက်မှာပြရဖို့ယူကရိန်းနိုင်ငံရဲ့ဝန်ကြီးကလည်းတိုက်တွန်းရေးသားပါတယ်။ငြိမ်းချမ်းရေးအတွက်စဉ်ဆက်မပြတ်စုမုံတောင်းပေးတဲ့အတွက်လည်းကျေးဇူးတင်ပြီးတော့ပိုယန်မင်းကြီးအနေနဲ့ယူကရိန်းကိုလာရောက်လည်ပတ်ဖို့သူတို့မျှော်လင့်ထားပါတယ်လို့လည်းဆိုပါတယ်။ဗာတီကန်ပြောခွင့်ရသူကဖြည့်ရှင်းချက်ပေးရမှာတော့ပိုယန်မင်းကြီးအနေနဲ့ခုလိုပြောဆိုတာဟာယူကရိန်းကိုလက်နက်ချဖို့မဟုတ်ဘဲနဲ့ရန်လိုမုန်တီးမှုတွေကိုရက်စဲပြီးတော့အပြစ်ခတ်ရက်ဖို့စစ်ဆင်နှိမ့်နိုင်ရေးတဲ့တက်တီကိုတိုက်တွန်းတာပါဆိုပြီးတော့ပြောပါတယ်။ပိုယမ်မင်းကြီးနဲ့ဆွစ်ဇာလန်သတင်းဌာနတစ်ခုဒီပြီးခဲ့တဲ့လမင်းမြန်ကန်အတွင်းမင်းမြန်တဲ့သူကယူကရိန်းကကမန်ကထလုပ်တဲ့ညီငယ်ညီနှိုင်းမှုကိုရည်ညွှန်းပြီးတော့အလံဖြူဆိုတဲ့အသုံးနှုတ်ကိုသုံးနှုတ်တာလို့ပိုယမ်မင်းကြီးကဒီတုံ့ပြန်မှတ်ချက်ပေးခဲ့တာဆိုပြီးတော့ဗာတီကန်ပြောခွင့်ရသူကရှင်းပြထားပါတယ်။